လဝါဆက်မှုဇုံနဲ့တိလဝါစက္ကန်စီမံကိန်းနှစ်ခုရှိတဲ့အထက်ကမေလ12ရက်နေ့ကတိလဝါစက္ကန်နေရာမှာအကြမ်းဖက်ပစ်ခတ်မှုတွေဖြစ်သွားခဲ့တာပါ။ဥပိုင်ကုမ္ပဏီနဲ့ထိတဲ့ရင်ဆိုင်နေကြတဲ့လယ်သမားတွေထဲမှာဓမ္မဥချလုတ်ကင်နေသူတွေရှိသလိုနှစ်ပေါင်း20လောက်လုတ်ကင်လာသူတွေလည်းပါဝင်ပြီးအဲ့ဒီလယ်သမားတွေကိုမိခိုးပြီးတော့ဂျပန်အလုတ်လုတ်ကင်စားတောက်နေသူမိသားစုစုစုပေါင်း30လောက်ပါဝင်ပါတယ်။မေလ12ရက်နေ့ကဖြစ်သွားခဲ့တဲ့ပဋိပက္ခနဲ့ပတ်သက်လို့ဖြစ်ရမှန်ကိုမီဒီယာတွေနဲ့အများပြည်သူသိနေအောင်မေလ16ရက်နေ့ကရန်ကုန်မြို့အော်ခစ်ဟိုတယ်မှာလယ်သမားတွေဘက်ကသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ကြပါတယ်။ဒီကိစ္စပြည်လဲရေးအတွက်လွတ်တော်အမတ်ဒေါ်အေးမြမြမျိုးကတဆင့်ရန်ကုန်တိုင်းဒေသကြီးအစိုးရကဂျားဝင်စစ်စညီနိုင်ပေးနေစေကာလမှာပဲအကြမ်းဖက်ပစ်ခတ်မှုတွေဖြစ်သွားခဲ့တာပါ။ဒီကိစ္စနဲ့ပတ်သက်လို့ဥပိုင်ကုမ္ပဏီဘက်ကတော့အခုချိန်ထိဓာတ်ရိုက်သဘောထားထုတ်ပြန်တာမရှိသေးဘူးလို့ဆိုပါတယ်။ဒါပေမဲ့ပုဂ္ဂလိကသတင်းစာတွေမှာရေးသားနေကြတာတွေနဲ့ဆန့်ကျင်ပြီးလယ်သမားတွေရဲ့တုံ့ပြန်မှုအပေါ်မမှန်မကန်ရေးသားထားတာမျိုးအစိုးရသတင်းစာတွေမှာတွေ့ရတယ်လို့လယ်သမားတွေကပြောပါတယ်။တိုင်းပြည်ဖွံ့ဖြိုးရေးအတွက်နိုင်ငံတော်အစိုးရကဥဆောင်လုတ်ကိုင်းတဲ့စီမံကိန်းဖြစ်တာကြောင့်သူတို့အနေနဲ့ကာလာပေါက်ဈေးရမယ်ဆိုရင်ဒီနေရာကနေထွက်သွားပေးဖို့အစဉ်သင့်ရှိကြောင်းတိလဝါစိတ်ကန်းစီမံကိန်းနေရာမှာဓမ္မဥချတောင်ယာလုတ်ကိုင်းနေလာခဲ့တဲ့လယ်သမားဦးတန်းဝင်းကပြောပါတယ
်ကိုတို့လာညှိနှိုင်းနိုင်နိုင်နဲ့ပေါ့နော်ကာလာပေါက်ဈေးဥပမာအခု350ဆိုလဲ150ပေါ့နော်ကာလာပေါက်ဈေးနဲ့ညှိနှိုင်းပြီးတော့ကိုတို့နဲ့တပြေးလက်ရည်တွေပြီးလှုပ်ရှားနေတဲ့အထဲမှာရှိတဲ့မိသားစုတွေရှိသေးတယ်အထဲမှာလေကိုတို့လယ်မြေတွေပေါ်မြေပေါ်ပြီးတော့နေပြီးတော့လေတဲ့အင်ဂျင်တွေ30လောက်ရှိတယ်။အဲ့လူတွေကိုပါဖြည့်ရှင်းပေးမယ်ဆိုရင်တော့ကိုတို့ကအတာတကြီးထွက်ပေးဖို့အစီအစဉ်ရှိတယ်ပေါ့နော
်။ဟုတ်ကဲ
့။ဒါဖြစ်ဖြစ်လက်ဝေးဖို့အစီအစဉ်ရှိတယ်
။ဒါပေမဲ့အခုဖြစ်နေတဲ့ပုံစံကအာရမအင်အားသုံးဖြိုခွင်းနဲ့လောက်ရဖြစ်နေတဲ့အပြင်ဒီမြေကွက်အပေါ်မှာစီးပွားရေးလုပ်ငန်းအတွက်အသုံးပြုမဲ့ပုံမပေါ်ဘဲမြေကွက်ချရောင်းစားမဲ့ပုံပေါ်နေတာကိုတွေ့ရတယ်လို့လည်းဦးတန်းဝင်းကပြောပါတယ်။
နိုင်တဲ့စီမင်းနဲ့ကိုတို့လာပြီးတော့ရော့ကြီးမညှိနိုင်မဲနဲ့ကိုတို့ကိုလယ်မြေတွေလာတိမ့်ပိုက်ထားပြီးတော့ခြံကြီးကိုခတ်ထားတယ်။တစ်နှစ်ကြာသွားတဲ့အချိန်မှာအခုနောက်တက်တကလုပ်ငန်းဆက်လုပ်အကောင့်တက်ပေါ်မယ်ဆိုပြီးတော့တဲမဟုတ်ဖို့လုပ်ငန်းလုပ်မယ်ဆိုပြီးတော့ဒီပြီးခဲ့တဲ့စနေနေ့ကဒါရဲရင်အားတွေထပ်တုံးပြီးတော့ကိုတို့ကိုဖြိုခွင်းတဲ့အခါမှာလယ်သမားနှစ်ဦးနဲ့အဲဒီတဲလူတွေကတူအချုပ်ခံရတယ်။အခုလက်ရှိကုမ္ပဏီကလည်းသူတို့လုပ်ငန်းလုပ်မှာမဟုတ်ဘူး။ခြံဝင်းခတ်ပြီးတော့အခြားလူကိုရောင်းစားမဲ့ပုံစံနေနဲ့ပေါ့နော်။အဲ့လိုတွေ့နေရတယ်
။မေလ14ရက်နေ့မှာဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့ဆွေးနွေးခဲ့တဲ့အခြေအနေတွေကိုလည်းဦးတန်းဝင်းကအခုလိုဆက်ပြောပြပါတယ်
။ဒီနေ့လာနေရတော့အစည်းအဝေးမှာဦးဖြိုးမင်းသိန်းပြောတဲ့စကားဒါဟိုအစိုးရရဲ့ဘတ်ဂျက်ငွေနဲ့ရောကြီးပေးရမယ်ဆိုတဲ့ဟာမျိုးတွေသူပြောလာတယ်။အစိုးရရောကြီးကိုနှစ်ခါမပေးဘူးဆိုတဲ့စကားတွေကသူကဒီဥပိုင်ဘက်ကိုလိုက်ပြီးပြောနေဥပိုင်ကနေပြီးတော့လွှဲမပြီးတော့ဟိုဘက်ကဟိုအဟောင်းတွေကိုပေးထားတဲ့ကိစ္စကိုသူကဒီဟာကိုကာပြောတာလဲပါမှာပေါ့နော
်လက်ရှိရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့လောက်ရတဲ့မှာပွင့်လင်းမြင်သာမှုမရှိတဲ့အချက်တွေကိုလည်းဦးတောင်းဝင်းကဆက်ပြောပြပါတယ
်နောက်ပြီးတော့ဦးဖြိုးမင်းသိန်းကသူ့ရဲ့လှုပ်ဆောင်ချက်တွေကလေနည်းနည်းလွှဲနေလားမသိဘူးနီဘာလို့လဲဆိုတော့ဒီလုပ်ငန်းတစ်ခုလုပ်မယ်အကောင့်တွေဖော်မယ်ဆိုလို့ရှိရင်ဒါလွတ်တော်မှာအခုဒီမိုကရေစီခေတ်ကြီးမှာတင်ပြီးတော့ဆွေးနွေးပြီးမှလုပ်ငန်းလုပ်ကြမယ်ဟာမျိုးရှိတာသူကတခါတလေကြာရင်လွတ်တော်တွေပါရင်မတင်ဆွေးနွေးပဲနဲ့သူသဘောနဲ့သူဆောင်လုပ်နေတဲ့ဟာလေဥပမာဟိုလှဲဘူးမှာကိစ္စလေးပေါ့နော
်ကြောက်တမ်းမြို့နယ်ကိုစားပြု NLD ပြည်သူ့လွတ်တော်အမဒေါ်အေးမြမြမျိုးကတော့ရော်ကြီးရဖို့အတွက်ပဲသူမအနေနဲ့လက်သမားတွေဘက်ကယက်တီလှုပ်ဆောင်ပေးနေပြီးတံမိုးဖြတ်တာကတော့ကာယကံရှင်လက်သမားတွေနဲ့ရောကြီးပေးမဲ့ရန်ကုန်တိုင်းဒေသကြီးအစိုးရနဲ့ကုမ္ပဏီတို့အကြားညှိနှိုင်းရမယ့်ကိစ္စဖြစ်တယ်လို့ပြောပါတယ
်။ဒီရေးသေးရဲ့အပိုင်းကိုကြတော့လေကျမကမပြောရှင်ဒါရန်ကုန်တိုင်းဒေသကြီးအစိုးရရဲ့တာဝန်နဲ့ဖြစ်နေတယ်။ပြီးတော့ကာယကံရှင်ကဒါလေဒီကိစ္စပေါ်မှာစဉ်းနေရှင်းမှန်းစဉ်းနေရှင်းနေဘယ်လောက်ယူခြင်းကိုဒီကိုအတွက်ကိုပုံညမအတောင်းရှိရပေါ့လေဟိုပုံညမအခွင့်ရှိရပေါ့ကျမအနေနဲ့ကြတော့ဒါကဟိုရော်ပြီးရောမှလုပ်ပေးရမယ်ဆိုတဲ့အဘက်ကတော့ကျမအငြင်းရက်တည်ရပေါ့လေဘယ်လောက်ဝယ်ဝယ်အတိုင်းတအားတော့ဒါရန်ကုန်တိုင်းတိုင်းအစိုးရနဲ့ဒီကုမ္ပဏီရဲ့ကြောင်းတွေကျမတွေရဲ့ညှိရမယ်လို့ယူဆပါတယ
်လက်ရှိအငင်းပွားနေတဲ့လေယာဉ်မြေတွေကိုရော်ကြီးပေးတဲ့နေရာမှာတိုင်းဒေသကြီးအစိုးရနဲ့အဲ့ဒီမြေပေါ်မှာစီးပွားလုပ်ကင်ကြမယ်ကုမ္ပဏီတို့ကအချိုးကျတဝက်စီမြပြီးရော်ကြီးပေးကြမှာဖြစ်ပြီးတော့တော်တော်များများလဲရော်ကြီးရပြီးဖြစ်နေကြပြီလို့ဒေါ်အေးမြမြမျိုးကပြောပါတယ်။ဒါအပြင်မေလ၁၂ရက်နေ့ကဖြစ်သွားခဲ့တဲ့အကြမ်းဖက်ဖြိုခွင်းမှုမှာတာဝန်ရှိသူတွေကိုဥပဒေလမ်းကြောင်းအရအရေးယူနိုင်ရေးအတွက်ကြိုးပမ်းဆောင်ရွက်သွားမယ်လို့လဲလွတ်တော်အမတ်ဒေါ်အေးမြမြမျိုးကပြောပါတယ်။တိုင်းပြည်ဖွံ့ဖြိုးရေးအတွက်လှုပ်ဆောင်တဲ့နေရာမှာဒေသခံပြည်သူတွေရဲ့ဘဝအခြေအနေကိုထည့်သွင်းစဉ်းစားပြီးမှလှုပ်ဆောင်တဲ့နယ်ဆိုတဲ့အချက်ကိုလဲဒေါ်အေးမြမြမျိုးကထောက်ပြပြောဆိုခဲ့ပါတယ
်။ဟိုကျွန်တော်ကလေလွတ်တော်မှာနေခဲ့ပြီပါတယ်။ PCY ဆိုတဲ့တတ်တဲ့ဒီကောင်ပေါ့နော်။ကျွန်တော်က နိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်ဆိုတော့ကျွန်တော်တို့အပြည့်အဝလက်ခံတယ်ဆိုတော့လည်းပဲဒီနိုင်ငံဖွံ့ဖြိုးတိုးတက်ဖို့လုပ်တဲ့အချိန်မှာကျွန်တော်တို့ဒီပေါ်မှာနှစ်ချီလာများနေထိုင်ခဲ့တဲ့ကျွန်တော်တို့ရဲ့ဒေတာခံပြည်သူရဲ့ဘဝကိုဆက်နေပြီးတော့မှတော့လုပ်လို့မရပါဘူးကျွန်တော်တို့ဒေတာခံပြည်သူရဲ့ဘဝဖွံ့ဖြိုးတိုးတက်ရေးအတွက်ကိုစဉ်းစားပေးမှာစီစဉ်ပေးမှာဖြစ်ပါပါဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကအများဆုံးအပြည့်အတောင်ပြည်တွေလုပ်ခဲ့ကြတာပါကျွန်တော်တို့ဒေတာမှာလေအဒီလရမြေအကျယ်ကြီးကိုတင်ယူလိုက်ရောရောသေးပေးကောင်းပေးပါလေရတဲ့ရောသေးပေးတာလည်းအဖြေမဟုတ်ဘူးပေါ့နော်ရောသေးပေးအောင်မြင်နေလဲကျွန်တော်တို့အစိုးရမှာတောင်းဝင်မပြေပါဘူး
တောင်သူတွေရဲ့လက်ငုတ်လက်ရင်းလဲရမြေတွေဆုံးရှုံးသွားပြီဖြစ်တာကြောင့်သူတို့တွေအနာဂတ်မှာဆက်လက်ရည်တည်နိုင်ရေးအတွက်အသက်မွေးဝမ်းကြောင်းမှုပညာသင်ပေးတာအပြင်သူတို့ဘဝရည်တည်နေထိုင်နိုင်ရေးအတွက်ဆက်လက်ကူညီသင့်တယ်လို့လည်းဒေါ်အေးမြတ်မျိုးကပြောပါတယ်ဒါကြောင့်လဲလက်တင်သလိုတရေတာဥပဒေတစ်မျိုးလုပ်နေကြမယ်အစားပြဋ္ဌာန်းထားတဲ့အထူးစီးပွားရေးစုံဆိုင်ရာဥပဒေတွေနဲ့အညီတပြေးညီလှုပ်ဆောင်ကြဖို့လိုအပ်ကြောင်းကိုလည်းဒေါ်အေးမြတ်မျိုးကဆက်ပြောပါတယ်
ဟုတ်ကဲ့ကျွန်တော်တို့ဒီမှာအဓိကပြဿနာကလက်ရှိဒေတာခံနေကိုညီနိုင်ရဲ့ဘက်ဥပဒေနဲ့လည်းမလုပ်တာပြီးရင်လက်သင့်တလူမျိုးလုပ်နေတာပေါ့ဒီကုမ္ပဏီကနေဒီလောက်ရောနောက်ကုမ္ပဏီကတောင်းတပြီးဟိုရဲ့ဒီစားဒါကြောင့်မို့ကျွန်မကစင်တစ်ခါပဲတောင်းဆိုခဲ့တာက special economic zone ဒီမှာကျွန်တော်တို့ဒီမှာ special law တောင်ရှိပါတယ်တကယ်အထူးစီးပွားရေးဆောင်မှာဥပဒေရှိပါတယ်လုပ်နေပြီးတဲ့ဆိုရင်ကျွန်တော်တို့ရဲ့နေရာမူဝါဒနေရာကိုဖြည့်ဆည်းတဲ့အခါမှာဘာလို့မူဝါဒတစ်စက်တည်းမဖြည့်ဆည်းပေးခဲ့ရလဲကျွန်တော်ကတောင်းအငြင်းနဲ့တောင်းဆိုခဲ့တာပါမူဝါဒတစ်ခုချမှတ်ပြီးတော့ဒီပြဿနာကိုပြည်ပြည်နဲ့လည်းဖြေရှင်းလို့ပါအခုဟာလက်တက်တူဖြေရှင်းနေတဲ့အတွက်ကြောင့်ဒါနောက်ဆက်ကဲဆွေးနွေးဖြစ်ရတာပါရှင
်ညီမနိုင်ငံမှာအစိုးရပြောင်းလဲမှုနဲ့အတူစီးပွားရေးဖွံ့ဖြိုးမှုတွေလည်းဖြစ်ပေါ်လာမယ်ဆိုတော့ကြီးမားတဲ့မျှော်လင့်ချက်တွေထားခဲ့ကြပေမဲ့လက်တွေ့မှာထင်သလောက်အောင်မြင်မှုမရှိခဲ့တဲ့အပေါ်ပြည်နယ်တိုင်းဒေသကြီးအစိုးရအသီးသီးအပါအဝင်နိုင်ငံတော်အစိုးရကလည်းပြည်ပကရင်းနှီးမြှုပ်နှံမှုတွေရောက်လာဖို့တိုင်းပြည်စီးပွားဥမော်လာဖို့အတွက်ဘက်ဆောင်ကကြိုးပမ်းဆောင်ရွက်နေကြတယ်ဆိုတာကတော့တန်တရားဖြစ်စရာမရှိပါဘူးဒါပေမဲ့လက်ရှိချမှတ်ထားတဲ့စီးပွားရေး policy တွေကနှိမ့်မှန်လမ်းမှန်ဟုတ်ရလားဥဆောင်နေသူတွေကရောတကယ်အရေးချင်းရှိတဲ့သူတွေဟုတ်ရလားဆိုတာကတော့မေးခွန်းထုတ်เสียရှိနေပါတယ်။ဒါအပြင်ဖွံ့ဖြိုးမှုအတွက်လှုပ်ဆောင်တဲ့နေရာမှာဒေသခံတောင်သူလယ်သမားတွေနဲ့တာမန်ပြည်သူတွေဘလောက်ထိနှိမ့်နာခံကြရမလဲဆိုတာကိုအစိုးရတာဝန်ရှိသူတွေအနေနဲ့ထည့်သွင်းစဉ်းစားသင့်ပါတယ်ခင်ဗျာ။